ဒီကနေ့ကျင်းပခဲ့တဲ့လွတ်တော်နေ့ရက်လုံးမှာခရိုင်းနေတွေလိုပဲအမင်းနဲ့အဖြေကဏ္ဍတွေရှိခဲ့သလိုအမတ်တွေတင်တဲ့အဆိုတွေကိုစေစွာဝန်ကြီးတွေပြန်ဖြေပြီးတဲ့နောက်မှာတော့အခြေတင်ဆွေးနွေးမဲခွဲရမယ့်အဆင့်တော်မရောက်တော့ဘဲပြီးဆုံးခဲ့တယ်လို့သိရပါတယ်။ချင်းပြည်နယ်ကအမတ်နှူးတင်သွင်းတဲ့ Father Black Kick ကတည်းကတိဆောက်ပေးမယ်လို့ပြောထားတဲ့လန်တလန်ကိုအခုချိန်မှာတိဆောက်ပေးဖို့ကိစ္စနဲ့ချင်းပြည်နယ်ကဝန်ထမ်းတွေအတွက်တံပိုးနဲ့အင်အားဆောက်လုပ်ရောင်းချပေးရေးဆိုတဲ့အဆုနှစ်ခုပြည့်ရုပ်သိမ်းရတာနဲ့ပတ်သက်လို့NDF ပါတီအမတ်ဦးဖုံးမြင့်အောင်ကအခုလိုပြောပြပါတယ်
။ဆိုရီအားလုံးကိုပြည်သူ့ဝန်ကြီးတွေကတန်ဆွနေတော့အဆိုရှင်တွေကဒီဆိုနှစ်ခုစုသိမ့်ပြီးအဆိုတစ်ခုကိုမေခွန်းဖေးပြောင်းနေပေါ့ဗျာ။အဲ့တော့မေခွန်းတဲ့ကဏ္ဍတော့ရောက်မသွားဘူးဗျာ။ဥပေါ်လန်လန်တင်တာဆိုချင်းပြည်နယ်မှာတဲ့ပလက်ဝါနဲ့မတူပြီပေါ့။အဲ135မိုင်ကားလမ်းကိုတဲ့အရင်ပါလီမန်ခေတ်ကတည်းကဒီဆောက်ပေးဖို့ဆိုတဲ့ပါလီမန်ဆုံးဖြတ်ချက်ရှိပါတယ်ဗျာ။ဒါပေမဲ့ဒီလမ်းကကွန်ကရစ်ပေါင်း90ကျော်လီရောလုပ်မပေးနိုင်ကြတဲ့အတွက်သူတရားမပြောရဲ။ကျန်တဲ့ဝင်ကြီးရထေရောဇာတိကလုတ်ပေးတဲ့မှုအတွက်သူတို့ဗန္နာရေးခက်ခဲရှိတဲ့ကြောင်းပြောပါတယ်။အဲပြောတော့တည်းဆိုယူသိမ့်မှုပြန်ပြီးတော့မြစ်တရက်ခံတော့ပေါ်လန်လင်းကလည်းဒီဟာဦးတော့ကျွန်တော်ဝမ်းနေပါတယ်တဲ့။ဒါကြောင့်ကျွန်တော်ဆိုတော့မယူသိမ့်တော့ပါဘူးတဲ့။ဒါပေမဲ့ကျွန်တော်ဆိုမိခုတ်ဖြစ်တာတောင်းနေပြီးတော့တွတ်တော်မှတ်တမ်းတင်ပေးပါတဲ့။နောက်ဆိုသုံးခုကဒီကြွန့်ခဲချင်းတစ်ကတံပိုးနဲ့အရာများကိုဆောက်လုပ်ပြီးတဲ့ဝန်ထမ်းငယ်များအား၎င်းတို့လက်စားဝင်မှလက်စားအကြီးအကျယ်ခုနှစ်ခဏဖြစ်ဝယ်ယူပေးရန်တဲ့။အဲ့ဒါကိုပြောလေကြ။ပြောတော့ဝင်ကြီးဥက္ကမောင်မင်းကပြောတာဒါကပေါ့လေပြည်သူလူဝန်ထမ်းတွေလာကနေတယ်အိမ်ဆောင်စိတ်ကကြီးတယ်ဗန္ဓရေးဌာနလည်းဝင်ပြီးကူညီမှရမယ်ပေါ့လေလူခက်ခဲတွေရှိတဲ့အတွက်ဒီဆောက်ပေးဖို့ကိစ္စကဖြစ်နိုင်မှာဆိုတော့ဒီအဆိုလေးကိုပြန်ယူပေးပါလို့သူမြစ်တရက်ခံတော့လဲအဆိုရှာတန်ယူပေးသွားပါလေ
နောက်ထပ်အဆိုတစ်ခုကတော့တဘာဝတန်းွက်အကြီးအကျယ်ထက်နေတဲ့ရခိုင်ပြည်နယ်မှာဘူးတီတော်ဒေသကဝါပေါ်တဲ့အတွက်ဆက်ကူပြောဖတ်ဆက်ယုံတိဆောက်ပေးဖို့အမတ်တူးတင်သွင်းတာကိုစက်မှုဝန်ကြီးဦးအောင်တောင်းကအဲ့ဒီမှာလျက်စစ်တာအခက်အခဲရှိနေလို့မဖြစ်နိုင်သေးဘူးလို့ပြန်ဖြေတဲ့အတွက်အစိုးပြန်ရုပ်သိမ်းရတဲ့ကိစ္စပါ
။ဦးမောင်အေးထွန်းဆိုတဲ့တယောက်ကရခိုင်ကတင်လာတာဗျာ။သူတို့ရခိုင်မှာတဲ့ဘူးတီတောင်မှာဝါးဖိနေစပားလေးရောက်မြတ်ပြစွာပတ်ရုံနေတဲ့။အဲဆက်ကူပြောပါဆက်ဟုတ်တယ်မဲ့ပြီးလို့ရှင်လားသူတို့ဒေသခံတွေလည်းအလုပ်ရနိုင်ငံတော်လည်းအကျိုးရှိတယ်ပေါ့လေ။သူကအဲ့ဒီကြံကောင်းကြံကောင်းနဲ့မေးခွန်းမေးတာပါ။အဲ့ဒါကိုအမတ်တေဆက်မှုဝန်ကြီးဦးအောင်ဆောင်ကပြန်ကြည့်ရဆိုတော့ဟုတ်ပါလေတဲ့။ဒီမှာဝါးဖိနေပြောပါတယ်ရှိတယ်ဆိုတာလည်းသူသိပါတယ်ပေါ့။အဲဒါပေမဲ့ဒီဆက်ကိုဆောက်ဖို့အတွက်အဓိကခက်ခဲဖြစ်တယ်လျှက်စစ်တာအမရှိဘူးပေါ့လေလျှက်စစ်တာအမရှိတဲ့အတွက်သူတို့ကလည်းမလုပ်နိုင်တော့တခြားနိုင်ငံခြားကုမ္ပဏီတွေလည်းသူတို့လုပ်ပြီးကားလမ်းပါတယ်တဲ့ဒါပေမဲ့သူတို့ကလည်းလျှက်စစ်တာအမရှိတော့ပဲအဓိကအကြောင်းပြပြီးမလုပ်ဖြစ်ဘူးပေါ့ဗျာ
ဒါအပြင် NDF ပါတီအမတ်တဦးဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကရန်ကုန်မြို့မှာမြို့ပတ်ရထားတွေတိုးချက်ပြေးဆွဲပေးဖို့တင်သွင်းတဲ့အဆိုလဲပြတ်သွားတဲ့အကြောင်းကိုဥဖုံးမြောင်ကအခုလိုပြောပြပါတယ
်ဒေါက်တာမြတ်ညာနာဆိုပြောတယ်ရခုမျိုးထဲမှာတဲ့မျိုးပဲရထားတွေကိုသူမျိုးတွေဆက်ပြီးဆိုတဲ့ဟာနဲ့ပတ်သက်လို့မေးတော့ရထားဝင်ကြီးဥအောင်မင်းကဘာသေးလဲဆိုလို့ရှင်ရခုမျိုးမှာတဲ့ဒီကားလမ်းနဲ့ရထားလမ်းဆုံနဲ့လမ်းဆုံက60ကျော်ရှိတယ်ပေါ့လေ60ကျော်ရှိတယ်မှာဂုံးကျော်တရားကို20လောက်ပဲသူတို့စောက်နိုင်ပါတယ်တဲ့60လောက်ကသူတို့စောက်ဖို့လိုအပ်နေကြတယ်ပေါ့လေအဲဒါကြောင့်ဂုံးကျော်တရားမစောက်တဲ့ဒီလမ်းဆုံ40မှာရထားတစ်ခါတိုင်ကားတွေအစီး30လောက်ပိတ်နေပေါ့လေဒါပေမဲ့သူတို့ဒီဂုံးကျော်တရား40စောက်ဖို့လိုတဲ့ချက်ကူတော့သူတို့ဘယ်လိုလုပ်မယ်ပေါ့သူတို့မပြောနိုင်ပါဘူးနော်
ဒါတွေကတော့အမျိုးသားလွတ်တော်မှာတင်သွင်းတဲ့အဆိုတွေပြန်ရုပ်သိမ်းတာနဲ့အမတ်နဲ့ဝန်ကြီးတွေရဲ့အမေးအဖြေတွေပါအလားတူပဲပြည်သူ့လွတ်တော်မှာလည်းရှမ်းပြည်နယ်တောင်ပိုင်းတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်လျှက်စစ်မီးရဖို့အမတ်တဦးမေးတဲ့အမေးနဲ့ဝန်ကြီးရဲ့အဖြေကို NDF ပါတီရဲ့ပြည်သူ့လွတ်တော်အမတ်ဦးကြည်မြင့်ကအခုလိုပြောပြပါတယ
်ရွာငံကဥောင်းသိန်းကသူတို့နောက်မှာရှိတဲ့မြို့ကြီးဆယ်ဆိုတာရှိတယ်အဲဒီကနေပြီးတော့လျှက်စစ်တာတချို့သူ့ရဲ့ရွာငံမက်ဆာနယ်ပါဝင်တနုဒေသကိုဖြန့်ပေးဖို့အဲ့တော့တစ်ဆက်တည်းပဲသူကမေးသွားတယ်နောက်တစ်ခါကင်းတရီလောက်တမန်ကလည်းပဲရွာငါမြို့ပေါ်ကိုလျှက်စစ်တာဖြန့်ပေးဖို့ပေါ့ထပ်ပြောဆိုမေးတယ်ပေါ့လေမေးရဆိုတော့ကကြာတော့ပြောလျှက်စစ်ဆောင်အဝန်ကြီးကပဲဖြေတယ်ကိုယ်ဦးချုပ်ခွရဒေတာကိုလျှက်စစ်တာပေးထားပါတယ်ပေါ့လေကင်းတရီလောက်တမန်ဘက်ကနေပြီးတော့၈နာရီဖြေးပြီးတော့ပြမတာလိုက်ကိုပြီးတော့ဂျန်နဲ့နာရီပိုင်းကိုပေးတယ်ပေါ့လေ
အလားတူရခိုင်ပြည်နယ်တန်ရွဲ့အမတ်တဦးမေးတဲ့လျှက်စစ်မီကိစ္စချင်းပြည်နယ်ကိုနိုင်ငံသားဧည့်သည်တွေဝင်ခွင့်ပေးပြီးနိုင်ငံသားငွေရနိုင်မဲ့ကိစ္စသာသဖြင့်လည်းအမတ်တွေကမေးကြဝန်ကြီးတွေကဖြေကြပါလေ။ဒါပေမဲ့လို့အများပြည်သူစိတ်ဝင်စားနေတဲ့နိုင်ငံရေးကျင်းသားတွေအားလုံးလှုပ်ပေးရေးကိစ္စ၊ပြည်ပရောက်မြန်မာတွေပြည်တော်ပြန်ရေးကိစ္စနဲ့ပြည်တွင်းစစ်ဘယ်လိုအဆုံးသတ်မလဲဆိုတဲ့ကိစ္စတွေကိုတော့ဒီနေ့အထိမေးတာဖြေတာအဆိုတင်သင်းတာတွေမရှိသေးဘူးလို့သိရပါပါတယ်ခင်ဗျာ။